1955ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးလိုသူတွေရဲ့ဘေးအန္တရာယ်ကနေကာကွယ်စောင့်ရှောက်တဲ့ဥပဒေကိုလွှတ်တော်ကရုပ်သိမ်းပေးဖို့ပြင်ဆင်နေတဲ့အပေါ်ဥပဒေပညာရှင်တွေကထောက်ခံကြိုးဆိုကြပါတယ်ပြီးခဲ့တဲ့စစ်အစိုးရအဆက်ဆက်ကဒီဥပဒေကိုအသုံးပြုပြီးဒေါင်ဆန်းစုကြည်ကိုနေအိမ်အကျယ်ချုပ်တွေဇက်တိုက်ချမှတ်ခဲ့တယ်လို့ဟန်တာဝရီဦးဝင်းတင်သူရဦးတင်ဦးအစရှိတဲ့နိုင်ငံရေးသမားတွေကိုလည်းဒီဥပဒေနဲ့ပဲဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ဒီဥပဒေဟာမဆလာအစိုးရလက်ထက်ကစတင်ပြီးစစ်အစိုးရတပ်တန်းတစ်လျှောက်လုံးနိုင်ငံရေးသမားတွေကိုဖိနှိပ်ခဲ့တဲ့ဥပဒေဖြစ်တာမလို့အခုလိုဖျက်သိမ်းမှုစီစဉ်နေတဲ့အပေါ်ထောက်ခံတယ်လို့တရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကပြောပါတယ်
ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေအောင်မွေးပါလေကျွန်တော်တို့တိုက်လိုက်လဲလဲကျေးဇူးပါဘူးမဆလာဖြစ်တုန်းကလည်းပဲနိုင်ငံရေးကျင်းသားတွေကိုဒီဥပဒေတုံးပြီးတော့ထိန်းသိမ်းထားတာရှိတယ်ဒုတိယစစ်အာဏာရှင်ခေတ်ဒီနဝတနာဖတ်တဲ့ထက်မှလည်းပဲလူရဲ့စိတ်နေတဲ့ကျွန်တော်တို့ရဲ့အမှုရဲ့ရဲဘော်နိုင်ငံရေးကျင်းသားတွေကိုပြန်မလွတ်ခဲနဲ့ဒီဥပဒေကြီးနဲ့ကျွန်တော်တို့ပြန်ဆွဲထားခဲ့တာပေါ့နော်နောက်ပေါက်စစ်အာဏာရှင်ညာဒီဥပဒေကိုလှလာကြီးတုံးခဲ့တာကျွန်တော်တို့နိုင်ငံရေးကျင်းသားတွေအများကြီးကိုဒုက္ခပေးခဲ့တဲ့ဥပဒေဖြစ်ပါတယ
်ဒီဥပဒေမှာပါတဲ့မတရားတဲ့ပုံမှားတွေနဲ့ပြည်ထောင်တွေကိုတရားလွှတ်တော်ရှေ့နေဦးရောဘတ်စံအောင်ကအခုလိုပြောပြပါတယ်
တဆဲကားကြီးကထောင်းမှာချုပ်တာတဆဲကားကြီးကနေကျေကျုံတဆဲကားကြီးကတော့လော်စီယံကိုပဲလုခဲ့တယ်ပိုရန်ကုန်တိုင်းအပြင်မသွားရဆိုပြီးလုခဲ့ဘူးလေစပြတ်တန်းတုန်းကအမြင့်ဆုံး၃နှစ်ပဲတော့28လ1989ခုနှစ်ပါဒေါင်းဆန်းစုကြည်ကိုတဆဲကားကြီးနဲ့ထားပြီးတော့၃နှစ်ပြည့်ကနေကျတော့ဘိုးစောမောင်က97မှာတာလာကို6နှစ်အထိတိုးချဲ့လိုက်တယ်ဒါကြောင့်မလို့လူကိုရေချိုးပေါက်တဲ့ဥပဒေကိုပယ်ဖြစ်တာဟာမင်္ဂလာပါ
စစ်အစိုးရတပ်တန်းတစ်လျှောက်နိုင်ငံရေးသမားတွေကိုပုံမှန်အမျိုးမျိုးနဲ့ပြစ်ဒဏ်တွေချမှတ်ခဲ့ပြီးနိုင်ငံရေးအကျဉ်းသားတွေလွတ်ရစေတဲ့အခါအစိုးရကပြန်မလွတ်ပေးခြင်းမူဆိုရင်ဒီဥပဒေနဲ့ထတ်တိုးချုံနောက်မှုတွေရှိတာကြောင့်နိုင်ငံရေးအတိုင်းဝိုင်းကြားအပိုစုဥပဒေလို့လည်းခေါ်ဝေါ်ကြပါတယ်ဒီဥပဒေဖျက်သိမ်းဖို့ပြင်ဆင်နေတာကိုအားပေးတယ်လို့ဥပဒေပညာရှင်တဦးဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးသိန်းညွန့်ကပြောပါတယ်
ကျန်တဲ့ခုဒီကြီးတဲ့နောက်ပိုင်းမှာအဲ့ဒီဥပဒေနဲ့ဆက်လက်ပြီးလေးယူတာအကြောင်းအရာတစ်ခုတည်းကိုငချိန်တစ်ပြည့်ရဲ့သဘောသိအောင်ဒါမလို့စေမလို့ထိုက်တဲ့ຢာလို့ယူစားတယ်ဆိုရယ်တော့အခုဒီဥပဒေတွေကိုဖျက်သိမ်းမယ်ဆိုတဲ့အခါမှာတော့ကျွန်တော်အားပေးပါတယ်
ဒါအပြင်1950အရေးပေါ်စီမံမှုအပ်ဥပဒေမတရားအသင့်ဥပဒေငင်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေအစရှိတဲ့ခင်းနဲ့မကိုက်ညီတော့တဲ့ဥပဒေတွေကိုပယ်ဖျက်ပေးဖို့လိုတယ်လို့ဥပဒေပညာရှင်တွေကပြောကြပါတယ်ဒီမိုကရေစီစံချိန်စံညွန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပယ်ဖျက်မယ်ဆိုရင်နိုင်ငံသားတွေဟာဒီမိုကရေစီအခွင့်အရေးတွေကိုစတင်ခံစားလာရမှာဖြစ်တယ်လို့တရားလွှတ်တော်ရှင်နေဦးအောင်သိန်းမိတ်ထီလာကပြောပါတယ
်ဒီမိုကရေစီစံချိန်စံညွန်းနဲ့မညီတဲ့ဥပဒေမှန်သမျှပယ်ဖျက်လိုက်အတွက်ကြောင့်မျက်နှာစုတွေကဥပဒေနဲ့အညီသနာပြခွင့်ရှိမယ်တင်ပြခွင့်ရှိမယ်ဒီနိုင်ငံတော်ရဲ့ဆောင်ရွက်ချက်တွေကဒီမိုစီနဲ့မညီညွတ်ဘူးဆိုရင်သနာပြခြင်းအပြင်ဖြစ်စေလွတ်လွတ်လပ်လပ်နဲ့အေးအေးချမ်းချမ်းလုပ်ခွင့်ရှိသွားမယ်ဒါဒီနိုင်ငံတော်ကိုဒီမိုစီပေါ်ဆောင်ရေးကို balance နဲ့လုပ်ပေးနိုင်တဲ့အနေအထားမျိုးရောက်သွားတဲ့အတွက်တို့ကကြိုဆိုတယ
်နိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးလိုသူတွေရဲ့ဘေးအန္တရာယ်ကနေကာကွယ်စောင့်ရှောက်တဲ့ဥပဒေကိုရုတ်သိမ်းတဲ့ဥပဒေချမ်းနဲ့ပတ်သက်ပြီးဆွေးနွေးလိုတဲ့လွှတ်တော်ကိုယ်စားလှယ်တွေဟာမေလ5ရက်နေ့နောက်ဆုံးထားပြီးဒီလွှတ်တော်ရုံးမှာအမိစင်းပေးသွင်းရမှာဖြစ်ပါတယ်အဲ့ဒီဥပဒေနဲ့အေးအေးယူခံရဘူးတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်တွေဟာဥပဒေဖျက်သိမ်းပေးဖို့အတွက်ဝင်ရောက်ဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်ရှင်